ထိုင်ဝမ်ရေလက်ကြားကိုပြီးခဲ့တဲ့သတင်းပတ်ထဲအမေရိကန်နဲ့ကနေဒါတို့ကစစ်သင်္ဘောတွေဆစ်လွတ်ခဲ့တာဟာဒေသရင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းမှုကိုချိမ့်ချောက်တာလို့ပြောပြီးတင်းနင်းတွင်နေမှာတရုတ်စစ်တပ်ကအပြစ်တင်ဝေဖန်လိုက်ပါတယ်။အောက်တိုဘာ1ရက်ကစပြီး4ရက်တွင်တရုတ်ကစစ်လေရင်အစင်း150ကျော်ဆစ်လွတ်ခဲ့တာကြောင့်တရုတ်နဲ့ထိုင်ဝမ်ကြားတင်းမာမှုတွေတိုးလာခဲ့ပါတယ်။ဒီလောက်ရတဲ့နိုင်ငံတကာကပါစိုးရိမ်လာစေတာပါ။တင်းနင်းတွင်နေမှာလည်းတရုတ်က J-16 ဂျက်တိုက်လေယာဉ်နှစ်ဆင့်နဲ့ရင်းငုတင်းမောဖြတ်တဆင့်ကိုထိုင်ဝမ်လေကြောင်းကာကွယ်ရေးစုံတဲကိုဆစ်လွတ်ခဲ့တယ်လို့ထိုင်ဝမ်ကပြောပါတယ်။ American စစ်တပ်ကတော့သူတို့ရဲ့တာဝန်ပြည့်ဒုံးကျည်တပ် USS Dewey ဖြတ်သိမ်းမှုဟာထိုင်ဝမ်နဲ့တရုတ်ပြည်မကြီးကိုချထားတဲ့ချင်းမြောင်းနဲ့ရေလက်ကြားကိုကနေဒါစစ်သင်္ဘော HMCS Winnipeg နဲ့အတူကျသပရီးနဲ့တောက်ကြနေမှာဖြတ်သန်းတယ်လို့ပြောပါတယ်။ဒါပြင်အခုလိုဖြတ်သန်းမှုဟာ American နဲ့သူ့မဟာမိတ်ဖက်တွေရဲ့ Indo-Pacific ဒေသလွတ်လပ်မှုနဲ့ပွင့်လင်းမှုရှိစေဖို့တန်တိတန်ချထားတာကိုပြသတာလို့လည်းပြောပါတယ်။